ယူကရိန်းရဲ့အရှိနဲ့အရှိတောင်ဘက်ကနယ်မြေ၄ခုကိုရုရှားကသူ့ပိုင်နဲ့ထဲကိုထည့်သွင်းခဲ့ပြီးနောက်တစ်နေ့ဖြစ်တဲ့စနေနေ့မှာပဲနယ်မြေတစ်ခုဖြစ်တဲ့ဒုံစက်ဒေသကအဓိကမြို့ကြီးတစ်မြို့ဖြစ်တဲ့လိုင်မန်မြို့ကိုယူကရိန်းတပ်တွေပြန်ပြီးသိမ်းပိုက်ခဲ့တဲ့အတွက်ရုရှားတပ်တွေဆုတ်ခွာပေးလိုက်ရပါတယ်။ဒုံစက်ဒေသကလိုင်မန်မြို့ထဲယူကရိန်းလေတပ်ဝင်နေပြီလို့ယူကရိန်းကာကွယ်ဝင်ကြီးဌာနက Twitter ကနေပြောတာပါ။နိုင်ပိုင်းတွင်းမှာပဲရုရှားကာကွယ်ဝင်ကြီးဌာနကလည်းသူတို့တက်တွေလိုင်မန်မြို့ကနေဆုတ်ခွာကြောင်းကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။စနေနေ့လူမှုမီဒီယာတွေမှာတော့လိုင်မန်မြို့ပြင်မှာယူကရိန်းအလံဝင်ရှမ်းနေတဲ့ယူကရိန်းစစ်သားတွေရဲ့ပုံတွေအပြင်လိုင်မန်ဟာယူကရိန်းလက်ထဲပြန်ရောက်ပြီလို့ပြောနေတာကိုပါတင်ထားတာပါ။ဒီမြို့ဟာမေလာကလေးကရုရှားလက်အောက်ကျသွားတဲ့ Savsky Donetsk မြစ်ကမ်းမှာတည်ရှိတာဖြစ်ပြီးအဲဒီကရထားလမ်းဟာယူကရိန်းအရှေ့ပိုင်း Donetsk ဒေသမှာတိုက်ခိုက်နေတဲ့ရုရှားတပ်သားထောင်ပေါင်းများစွာအတွက်အထောက်အကူတွေပေးဖို့တည်ဆောင်အဓိကလမ်းကြောင်းလည်းဖြစ်နေတာပါ။တချင်တည်းမှာပဲယူကရိန်းအရှေ့မြောက်ပိုင်းကနေရဆန့်ခွာထွက်ပြေးတဲ့ဒေသခံတွေကိုတည်ဆောင်လာတဲ့ကားရန်ကိုရုရှားတပ်တွေကတိုက်ခိုက်တာကြောင့်ကလေးငယ်10ဦးပေါင်းအနည်းဆုံး2ဦးလူပေါင်း20တည်ဆုံးခဲ့ရတယ်လို့ယူကရိန်းအရာရှိတွေကပြောကြားလိုက်ပါတယ်။